မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ပထမဆုံးကြိမ်ဩစတြေးလျနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်လာဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိစ္စကိုအဓိကထားပြောဆိုတာတွေ့ရပါတယ်။ဒေါန်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံခဲ့တဲ့ဩစတြေးလျဝန်ကြီးချုပ်ကတော့မြန်မာနိုင်ငံမှာနောက်တစ်ကြိမ်ကျင်းပမယ့်ရွေးကောက်ပွဲတွေအတွက်ဒန်းလူညီမျှရှင်ပြိုင်ခွင့်ရမယ့်အခြေအနေတွေပေါ်ပေါက်ဖို့အရေးကြီးတာကိုအလေးထားပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်နောက်ဆုံးသိထားရသမျှကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာမကြာခဏနှစ်တွေအတွင်းပြောင်းလဲတွေရှိခဲ့ပေမဲ့အသွင်ကူးပြောင်းရေးအတွက်အဓိကအဟန့်တားဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်မှုဆိုရင်တော့စစ်မှန်တဲ့ဒီမိုကရေစီပေါ်ပေါက်ဖို့မဖြစ်နိုင်တဲ့အကြောင်းဒေါ်ဆန်းစုကြည်ကတားလျှောက်ဆိုသလိုပြောဆိုနေတာပါအင်ရှင်ဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်တိုနီအက်ပေါ်နဲ့တွေ့ဆုံပြီးမှလည်းပြောစရာတွေဖြစ်နေရတဲ့အခြေခံဥပဒေကိုပြင်ဆင်ရေးအတွက်ပြည်တွင်းပြည်ပကထောက်ခံမှုရဖို့ကြိုးစားနေတဲ့ဒေါ်ဆန်းစုကြည်ကဒီကိစ္စကိုအယုံဆိုင်ပြီးတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ
် I need to emphasize this, that we are just starting out on the road to democracy. We are not there yet as some people seem to assume we are.
ကျမအနေနဲ့အလေးထားပြီးပြောချင်တာကတော့ကျမတို့ဟာဒီမိုကရေစီခီးကိုစရုံပဲစရပါသေးတယ်။တချို့လူတွေမြင်နေတယ်လို့အပြည့်အဝအခြေအနေမျိုးတော့မရောက်သေးပါဘူး။အခြေခံဥပဒေပြင်ဆင်ရေးအတွက်တင်မကပါဘူး။လောက်ရမယ့်ကိစ္စတွေကအများကြီးရှိနေပါသေးတယ်။အခြေခံဥပဒေကိုမပြင်ဆင်နိုင်ဘဲနဲ့တော့စစ်မှန်တဲ့ဒီမိုကရေစီလူအတိုင်းဝိုင်းတစ်ခုလည်းဖြစ်မလာနိုင်ပါဘူ
း။ခြေတင်ဖြစ်စရာအခြေအနေတွေအောက်မှာအတည်ပြုခဲ့တဲ့2008ခုနှစ်ခြေခံဥပဒေရဆိုရင်တော့နိုင်ငံခြားသားနဲ့ဆွေမျိုးသားချင်းတော်ဆက်သူအဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရရဲ့အစ်မြင့်ရာထူးတွေကိုတာဝန်ယူခွင့်လည်းမရှိပါဘူး။ဒီအတွက်လည်းလာမယ့်2015ခုနှစ်မှာနောက်တစ်ကြိမ်ရွေးကောက်ပွဲတွေကျင်းပတဲ့အခါ NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဝင်ရောက်ရှင်းပြန်ရမှာလွတ်လပ်မြတ်တဲ့အခြေအနေမျိုးရှိမှာမဟုတ်တဲ့အကြောင်းလဲအစိုးရရုံးဆိုင်ရာကင်ပါရာမြို့မှာဩစတြေးလျဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပြုလုပ်ခဲ့တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဒေါ်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဩစတြေးလျဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံမှာနောက်တစ်ကြိမ်ရွေးကောက်ပွဲတွေကျင်းပတဲ့အခါလွတ်လပ်မြတ်တဲ့အခြေအနေတွေပေါ်ပေါက်အောင်ဖန်တီးနိုင်တဲ့ခွင့်လန်းတွေရှိနေတဲ့အတိုင်းအစိုးရကဆောင်ရွက်ဖို့ပြောဆိုသွားခဲ့တာပါ
။ Obviously there is a way to go yet and I think the government of Burma understands our position.
ဖြစ်နိုင်တဲ့နည်းလမ်းရှိတယ်ဆိုတာကတော့ရှင်းပါတယ်။ကျွန်တော်တို့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့လည်းမြန်မာအစိုးရကနားလည်တယ်လို့ယူဆပါတယ်။တေချာရာကတော့မြန်မာနိုင်ငံမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေပေါ်ပေါက်ဖို့နဲ့ဒန်းတူညီမျှရှင်ပြိုင်နိုင်အောင်ထင်သာမြင်သာဆောင်ရွက်ရပါလိမ့်မယ်
။ပြည်စင်စရာတွေအများပြားရှိနေတဲ့အခြေခံဥပဒေနဲ့ပတ်သက်လို့ကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်ရင်းကတာဝန်ရှိသူတွေသမ္မတတို့တွေ့ဆုံဆွေးနွေးရေးအတွက်လည်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကမကြသေးရင်တော့ပဲတိုက်တွန်းထားတာဖြစ်ပါတယ်။ခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဝန်ဝန်ထောက်ခံကြဖို့ဒေါ်ဆန်းစုကြည်ကတိုက်တွန်းနေသလို NLD ပါတီကလည်းပြည်တွင်းမှာသဘောထားစစ်တမ်းကောက်ယူတဲ့အစီအစဉ်တွေကိုလှုပ်ဆောင်နေကြတာပါ။ကြာသပတေးနေ့စောပိုင်းကစစ်နီမျိုးမှာရှိတဲ့လိုဟီနိုင်ငံတကာမူဝါဒရေးရဌာနကကမကထလို့ကျင်းပတဲ့နှီးနှောဖလှယ်ပွဲအတွင်းမှာတော့အခြေခံဥပဒေပြင်ဆင်နိုင်ရေးအလားအလာတွေနဲ့ပတ်သက်လို့အားတက်စရာမျှော်လင့်ချက်တွေရှိနေတဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကပြောဆိုသွားပါတယ်
Why I say that the prospects are good is because the great majority of our people now that they've begun to understand what the issue is about.
အလားအလာတွေကောင်းတယ်လို့ကျမပြောရတာကတော့လူမှုအများစုကဒီကိစ္စနဲ့ပတ်သက်လို့ပိုးပြီးနားလည်သဘောပေါက်လာကြတယ်လို့ပြင်ဆင်ဖို့ကိုလည်းပိုးပြီးထောက်ခံလာကြတာကြောင့်ဖြစ်ပါတယ်။2008ခုနှစ်မှာတုန်းကလူမှုဆန္ဒခံယူပွဲမှာမဲပေးကြတာတုန်းကအခြေခံဥပဒေထဲမှာဘာတွေပါတယ်ဆိုတာကိုအများစုကမသိခဲ့ကြပါဘူး။တကယ်တော့အတော်များများကမဲတော့မပေးခဲ့ကြပါဘူးဒီလိုမဲတွေမပေးခဲ့ပေမဲ့လည်းနောက်ဆုံးမှာမဲတွေကိုရေးတွက်ခဲ့ပါတယ်ဒါကြောင့်လည်းအများစုရဲ့ထောက်ခံမှုတွေနဲ့အနှင်းအမြန်ကျမတို့ပြင်ဆင်ရရှိတာတွေကိုပြင်နိုင်မယ်လို့ယုံကြည်ပါတယ်ဒါပေမဲ့လည်းကျမတစ်လျှောက်လုံးပြောနေတယ်လို့ပဲမြန်မြန်ဖြစ်တယ်ဆိုရင်တော့ပိုးပြီးကောင်းပါတယ
်ဩစတြေးလျနိုင်ငံသားဝင်ကြီးဂျူလီဖစ်ရှော့ရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ရဲ့ဒီဇင်ဘာလ2ရက်နေ့ထိခီးစဉ်အတွင်းမှာတော့အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့သာမကလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှာပါ။တရင်တစ်ပတ်ကြာခီးစဉ်အတွင်းမှာတော့ဆစ်ဒနီကင်ပါရာနဲ့မဲဘုံမြို့တွေကိုပါဒေါ်ဆန်းစုကြည်တွားရောက်ရမှာဩစတြေးလျရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှာဖြစ်ပြီးသူခီးစဉ်ရဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်နေလဲကုလသမဂ္ဂကကြီးမှုချင်းပါမယ်နိုင်ငံတကာ HIV AIDS ညီလာခံမှာလည်းမြန်မာနိုင်ငံဆိုင်ရာဂုဏ်သူးဆောင်တန်တမန်ဖြစ်နေပါဝင်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။